အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့မြောက်အတ္တလန်တိတ်အရေးမဟာမိတ်အဖွဲ့ NATO အတွင်းမှုချုပ်ယွန်စတွန်တန်ပတ်တို့အမေရိကန်နိုင်ငံဝါရှင်တန် DC မှာတနင်္လာနေ့ကတွေ့ဆုံခဲ့ကြပါတယ်။ NATO အတွင်းမှုချုပ်ဟာယူကရိန်းကိုဆက်လက်အကူအညီပေးရေးတိုက်တွန်းမှုလွတ်တော်အမတ်တွေပြင်ကာကွယ်ဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုအမေရိကန်ကိုရောက်ရှိနေကြတာပါ။ယူကရိန်းကူညီပေးရေးကိုအမေရိကန်နိုင်ငံရဲ့နေဆက်လူဝင်မှုကိစ္စတခြားနိုင်ငံရဲ့ကိစ္စတွေနဲ့အောက်လွတ်တော် Republican အမတ်တွေကချိတ်ဆက်ထားတာကြောင့်ကြံ့ကြာနေတာဖြစ်ပါတယ်။ယူကရိန်းမှာဖြစ်ပျက်နေတဲ့အချင်းပြတ်ချက်ဆမှုတွေကိုဝေဖန်သူတွေကထောက်ပြထားကြပါတယ်။ရုရှားကိုတိုက်ဖို့အမြောက်ကြီးတွေဝယ်ယူရေးသတ်မှတ်ထားတဲ့ American Dollar တန်း40ကိုအလွဲသုံးစားလုပ်ဖို့လက်နက်ကုမ္ပဏီဝန်ထမ်းတွေကတာဝန်ရှိသူတွေနဲ့ရှုဝဲပူးပေါင်းကြစီခဲ့ကြတယ်လို့ယူကရိန်းလုံခြုံရေးဌာနကစနေနေ့ကပြောထားပါတယ်။၅ယောက်ကိုတရားစွဲဆိုထားပြီးတစ်ယောက်ကိုဖမ်းဆီးထားပါတယ်။ငွေတွေကိုတော့သိမ်းဆည်းရမည်ပြီးကာကွယ်ရေးဘတ်ဂျက်ကိုပြန်လည်လွှဲပြောင်းပြီးပြီလို့ယူကရိန်းရှင်းနေချုပ်ကပြောပါတယ်ခင်ဗျာ။